အာရောယောဂီများတရားရှင်းပါတဲ့အခါမိမိတို့ရဲ့တန်တမှာတတိအားသမာဓိအားပညာအားလေးတွေကောင်းနေဖို့လိုအပ်ပါတယ်တတိယသမာဓိအားပညာအားနည်းမဲ့ဆိုရင်မေဖို့ကိုကန့်ကွက်တတ်တယ်မေဖို့ကိုတားမြစ်တတ်တယ်ဒီဝရဏတရားလေးတွေဝင်လာတတ်ပါတယ်ဒီဝရဏဆိုပိတ်ပင်ကန့်ကွက်တားမြစ်တတ်တဲ့တရားဆံရောက်အားထုတ်နေတဲ့ပုဂ္ဂိုလ်မှလည်းပဲဒီဝရဏဝင်လာရင်ဆံရောက်ဖို့နောက်မိတော့တတ်တယ်မရောက်အားထုတ်နေတဲ့ပုဂ္ဂိုလ်မှလည်းပဲနိဝရဏဝင်လာရင်မရဘူးနှောင်းနေတော့တယ်ဒါကြောင့်မိမိတို့မဲ့ဖို့ကိုရဖို့ရှောင်နှားနေတဲ့ခေတ္တရှောင်နိဝရဏတရားလေးတွေဝင်လာရင်အလျင်မြန်ပယ်ရှားပြီးဖို့လိုအပ်ပါတယ်နိဝရဏတရား၅မျိုးကပါလဲဆိုရင်ကာမိဆန္ဒနိဝရဏယာဘာဒနိဝရဏဌိနမိတ္တနိဝရဏဩဒိစ္စကုက္ကဆနိဝရဏဝိသကိစ္စနိဝရဏလို့နိဝရဏတရား၅မျိုးရှိတယ်။ကာမိသန္တာနိဝရဏဆိုတာအလိုသန္တာလေးတွေဖြစ်ပေါ်ခြင်းကိုဆိုလိုပါတယ်။တရားရှုတဲ့အခါကျတော့မဉ္ဇဉ်ပုညံလေးပဲချမ်းသာကိုမျောမှန်းပြီးတော့လိုချင်နေတတ်တယ်လိုချင်တဲ့စိတ်တွေဖြစ်နေတတ်တယ်လိုချင်တဲ့စိတ်တွေဖြစ်နေခြင်းဟာတိမ်ဝေသောတဏှာရဲ့ဘောလေးပဲနိဗ္ဗာန်ကိုလိုချင်တာအပြည့်မရှိပေမဲ့လိုချင်တဲ့ခန္ဓာလေးလိုချင်တဲ့စိတ်ကလေးမိမိတဏှာမှာပေါ်နေရင်တော့မဉ္ဇဉ်ဖွဉ္ဇဉ်ရဖို့တော်ဟိတော်တယ်။ဘာဖြစ်လို့လဲဆိုရင်အဲ့ဒီလိုချင်တဲ့စိတ်ဟာညာမဟုတ်လို့ပဲ။လိုချင်တာဒီတဏ္ဍာတိမ်မွေးတဲ့တဏ္ဍာသို့မဟုတ်ဆန္ဒ။ဆန္ဒရဲ့နယ်ပယ်ကိုကျော်သွားရင်တိမ်မွေးတဲ့တဏ္ဍာဖြစ်သွားတယ်။တဏ္ဍာပဲဖြစ်ဖြစ်ဆန္ဒပဲဖြစ်ဖြစ်အဲ့ဒီဆန္ဒကလေးဟာမဲ့ကင်မဟုတ်ဘူးမဲ့ကင်မဟုတ်ရင်မဉ္ဇဉ်မဖြစ်ဘူးမဉ္ဇဉ်မဖြစ်ရင်နိဗ္ဗာန်ကိုမတည်ဘူးနိဗ္ဗာန်ဆိုတာလူကျင်တဲ့ဆန္ဒလေးပေါ်နေုံနဲ့နိဗ္ဗာန်မဖြစ်ဘူးဖြစ်မလာဘူးလူကျင်တဲ့ဆန္ဒကလေးတွေဘယ်လောက်ပဲပေါ်ပေါ်နိဗ္ဗာန်ဆိုတာကိုယ့်စီကိုရောက်တာနိဗ္ဗာန်ကိုရကြလို့ရှိနိဗ္ဗာန်ရဲ့ဆက်ကျင်ဘက်အငြိမ့်တဲ့ရဲ့ဆက်ကျင်ဘက်ဒုက္ခဆိုတဲ့အပူတက်သင်္ခါရရဲ့သဘောကိုပိုက်ချပြီးတော့သိအောင်ကြိုးစားရမှာသင်္ခါရရဲ့ဒုက္ခသစ္စာသဘောကိုပိုက်ချပြီးတော့သိမှာမိမိရဲ့ဉာဏ်ကသင်္ခါရကိုကြည့်နေရတာနေပြီးတော့သင်္ခါရကိုမကြည့်တော့ဘူးဖြစ်ပြတော့ရဲ့ကုံဆုံးရာအငိမ့်တဲ့ကိုပြောင်းပြီးတော့လွှဲပြီးတော့အာယုံပြုတ်လိုက်အဲ့ဒီအငိမ့်တဲ့ဟာအိပ်ပါရတော့ဒါကြောင့်မိမိရဲ့သန္တာမှာကာမိဆန္ဒဆိုတဲ့သန္တာလေးတွေတိမ်မွေးတဲ့တဏှာလေးတွေပေါ်လာမယ်ဆိုရင်ဒါဟာကာမိဆန္ဒရဲ့သဘောလေးတွေဖြစ်တယ်ဒါဟာမဉ္ဇဉ်မဟုတ်ဘူးဒါမဲ့ကင်မဟုတ်ဘူးဒီလိုသဘောပေါက်ပြီးတော့သူ့ကိုဖြစ်ဖြစ်ရှိပြီပါကာမိဆန္ဒဆိုတဲ့စိတ်ကလေးကိုဖြစ်ဖြစ်ရှိပြီပါကာမိဆန္ဒကစိတ်သိသူဒီစိတ်နဲ့ရှင်တွဲနေတာဖြစ်တယ်ဆန္ဒဆိုရင်လည်းဆန္ဒစိတ်ကလေးကိုဖြစ်ဖြစ်ရှိပြီတိမ်မွေးတဲ့တဏှာဆိုရင်လည်းတဏှာစိတ်ကလေးကိုဖြစ်ဖြစ်ရှိပြီဖြစ်ဖြစ်ကဒုက္ခသစ္စာရှုတဲ့ဉာဏ်ကမဂ္ဂသစ္စာဒုက္ခသစ္စာကိုမဂ္ဂသစ္စာနဲ့ပိုင်းခြားပြီးတော့သိမှာမိမိရှုမှတ်လို့လမ်းစဉ်လာ မဂ္ဂန္တလားစဉ်ဖြစ်တယ်။မဂ္ဂန္တလားစဉ်ဖြစ်မှာနိဗ္ဗာန်ကိုဥဒေပေးနိုင်တယ်။နောက်တစ်ခါဗျာပါဒနိဝရဏဆိုတာကြောင်းကြားမှုစိုးရိမ်မှုပူပန်မှုကလေးကိုဗျာပါဒနိဝရဏလို့ခေါ်ပါတယ်။နိဗ္ဗာန်လိုချင်တဲ့မဲ့ဖို့ရခြင်းနဲ့ရခြင်းတော့အာကြီးတဲ့အခါကျတော့စိတ်ထဲမှာကြောင်းကြားမှုလေးဖြစ်နေတယ်။ပူပန်မှုလေးဖြစ်နေတယ်။ဆိုရင်မူလေးဖြစ်နေတယ်ဒါဟာလည်းပဲအပြစ်မရှိတဲ့ဒေါသသဘောလို့ပြောပြတယ်တကယ်ကြတော့မက်ကင်နဲ့မပါဘူးမက်ကင်နဲ့မပါတဲ့အတွက်အဲ့ဒီစိတ်ဆန္ဒကလေးဟာနိဗ္ဗာန်ကိုဥတည်မပေးနိုင်ဘူးဒါကြောင့်မိမိရဲ့တဏ္ဍာမှာကြောင်းကြဆိုင်မှုလေးတွေဆိုရင်မူလေးတွေရပါရလေးဒီတကရကစိတ်လိုမကြမှုလေးတွေလည်းဖြစ်လာတယ်အဲ့ဒီစိတ်လိုမကြမှုကလည်းပဲဒါလည်းပြပါဒါရတယ်တရားရှိဝါဒဆက်မပြေဘူးပြပါဒါပေါ့တရားရှိဝါဒအစင်တော့ပြေဒါပေမဲ့ထိန်တိုင်းမပေါ့အာမရစိတ်တွေဆန္ဒတွေပိတ်စောနေတယ်ကြောင်းကြတယ်စိုက်တယ်ဒါလည်းပြပါထားရတယ်။အဲ့ဒီပြပါရသဘောလေးဝင်လာရင်လည်းပဲသူလည်းမဲ့ပြမဟုတ်တဲ့အတွက်နိဗ္ဗာန်ကိုဥဒေမပေးနိုင်ပါဘူး။ဒါကြောင့်အဲ့ဒီစိတ်ကလေးတွေဝင်လာရင်ဒါဟောကြောက်ကြမှုနဲ့ရှင်တဲ့စိတ်ကလေးပဲ။ပြပါရနဲ့ရှင်တဲ့စိတ်ကလေးပဲ။ဆိုပြီးတော့ဒီစိတ်ကလေးကိုဖြစ်ဖြစ်ရှိပြီ။အဲ့ဒီစိတ်ကလေးတွေဟာမိမိရဲ့တန်တာတွေးစိတ်တော်စိတ်နဲ့တွဲပြီးတော့ဖြစ်နေတဲ့စိတ်ကလေးတွေးစိတ်တော်စိတ်လို့ခေါ်ရမဲ့စိတ်ကလေးတွေဒါကြောင့်တွေးစိတ်တော်စိတ်လို့သတ်မှတ်ပြီးတော့အဲဒီစိတ်ကလေးတွေကိုဖြစ်ပြရှုပ်ပေးလိုက်ပါဖြစ်ပြရှုပ်ပေးလိုက်နိုင်ရင်အဲဒီအတွေးလေးကဖြစ်ပြဒုက္ခသစ္စာရှုပ်ပေးလိုက်တဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်ပါတယ်အဲဒုက္ခသစ္စာကိုမဂ္ဂသစ္စာနဲ့ရှုမှတ်လိုက်နိုင်ပြီမိမိဉာဏ်ကအဲ့ဒီအတွေးစိတ်ကလေးကိုဒုက္ခသစ္စာဖြစ်အောင်ဒုက္ခသစ္စာပါပဲလို့မြင်အောင်ရှုလိုက်တည်းဆိုရင်မိမိဉာဏ်ကမဂ္ဂင်ဖြစ်ပါတယ်မဂ္ဂင်ဖြစ်ရင်နိဗ္ဗာန်ကိုဥဒေပေးနိုင်တယ်နိဗ္ဗာန်ကိုရောက်ရှိနိုင်တယ်နိဗ္ဗာန်ကိုရနိုင်ပါတယ်သီနာမိတ္တနိဝရဏဆိုတာလည်းပဲရှိပါသေးတယ်ပြည်တဲ့သဘောထမ်းမဲ့တဲ့သဘောတွေ့ဝေတဲ့သဘောအချင်းခံပြီးတဲ့သဘောအဲ့ဒါလေးတွေအားလုံးကထိတာမိတာရဲ့သဘောတခါတခါကျတော့မိမိရဲ့စိတ်ကကြီးနေရင်ကြီးနေရင်လည်းမိုက်ခနဲ့မိုက်ခနဲ့ဖြစ်သွားတယ်ဘယ်လိုအာရုံလေးတွေဖြစ်သွားမှမဟုတ်မသိဘူးဒါထိတာမိတာရဲ့သဘောတခါတခါကျတော့မောဟနဲ့ရှင်ပြီးတော့ကြွေဝေနေတယ်အရှုကပြပြပြနေထင်နေရှားရှားမတွေ့ရဘူးကြည့်တော့ကြည့်နေတယ်ပြီးတော့ကြည့်နေတယ်ဒါပေမဲ့ရှုပ်ကပြပြပြနေဖြစ်မလားဒါရီယာမောဟနဲ့ရှင်ပြီးတော့သီနာမိတာဆိုတဲ့သဘောထဲမှာပါဝင်နေတာပါအဲ့ဒီသဘောလေးတွေဖြစ်လာတာဟာဉာဏ်မကြည့်လို့လည်းဖြစ်ခြင်းဖြစ်တယ်ဉာဏ်ကြည့်ပြီးကြည်ညာတော့လည်းပဲသီနာမိတာသဘောလေးတွေပေါင်းလွှမ်းနေတာလည်းဖြစ်ခြင်းဖြစ်တယ်သီနာမိတာသဘောလေးတွေပေါင်းလွှမ်းလာရင်ကောင်းနေပါတိမ်တရားဖုံးလွှမ်းလာတဲ့အခါနေရောင်ကြီးဟာမပွက်လင်းတယ်လို့အဲ့ဒီလိုပဲသီနာမိတ္တသဘောလေးမိမိတဏ္ဍာမှာဖြစ်လာလို့ဆိုရင်ဉာဏ်ရဲ့သဘောမှာမကြည်လင်တော့အလိုလိုထိုင်မိုင်းလာတယ်အလိုလိုတွေးဝေးလာတယ်အလိုလိုပြင်းကြီးတဲ့စိတ်တွေဖြစ်လာတယ်အလိုလိုအိတ်ချင်တဲ့စိတ်တွေဖြစ်လာတယ်မကြည်လင်တော့မပြည်ပြင်းတော့ဒါဆိုရင်ကိုကသတိပြုလိုက်ပါ။ဩဒါသီနာမိတ္တနိဝရဏတွေဖြစ်နေခြင်းပဲ။သီနာမိတ္တနိဝရဏတွေကိုမပယ်ရှားနိုင်ရင်တော့ကောင်းကင်မှာတိမ်ဖုံးတဲ့လာအလဲရောက်မထွက်နိုင်တဲ့လိုဖြစ်နေမှာပဲ။ဒီတိမ်ကိုကျင်းစင်အောင်လုပ်နိုင်မှာလာအကြောင်းထွက်နိုင်မှာပဲ။ဒါကြောင့်မို့လို့ဒီသီနာမိတ္တဆိုတဲ့သဘောလေးတွေကိုပယ်ရှားပြီးဖို့လိုတယ်။ဒီလိုစိတ်ထဲမှာသဘောပေါက်ပြီးတော့ဝရိယလေးကိုမြင့်တင်ပေးလိုက် စိတ်ကလေးကိုတင်ပေးလိုက်တက်တက်ကြွကြွဖြစ်အောင်စိတ်ကလေးကိုပြုပြင်ပေးလိုက်အဲ့ဒီလိုပြုပြင်ပေးလိုက်တော့တတိလေးတွေလည်းချင်းချင်းရှားရှားဖြစ်လာတယ်တမာရီတရားလေးတွေလည်းအားကောင်းလာတယ်အဲ့ဒီလိုတတိလေးတွေတမာရီလေးတွေအားကောင်းလာပြီဆိုရင်ညာကလည်းကြီးလာတယ်အဲ့ဒီညာကြီးလာတဲ့အခါမှာမိမိရဲ့သိနေတဲ့အတွေ့နေတဲ့အတွေ့ခံစားမှုတွေခံစားမှုတွေကိုဖြစ်ပြနေအောင်ရှုပ်ပေးလိုက်ပါ ပြင်းပြင်းရတဲ့သဘောလေးကိုဖြစ်ပြရှုပ်ပြီးထိုင်မှန်ရထိုင်မှန်တဲ့သဘောလေးကိုဖြစ်ပြရှုပ်ပြီးတွေးဝဲရတွေးဝဲတဲ့သဘောလေးကိုဖြစ်ပြရှုပ်ပြီးအဲ့ဒါလိုရှုပ်ပြလိုက်တဲ့ပြင်းပြင်းရတဲ့သဘောထိုင်မှန်တဲ့သဘောတွေးဝဲတဲ့သဘောဒီသဘောလေးတွေကဖြစ်ပြဒုက္ခသစ္စာရှုတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်တယ်မဂ္ဂသစ္စာဖြစ်ရင်မဉ္ဇဏ်၄ပါးကိုဥဒ္ဒေနိတာဖြစ် ဩရိသသရာကပြန်လည်တဲ့ဘောကောဘောဇသရာကစိတ်ချမှာပူပါမှုတွေဖြစ်နေတယ်တခါတခါစိတ်တွေဟာပြန်လည်နေတတ်တယ်ဘာရင်လို့မဟုတ်ပေမဲ့ဘာကိုတွေးနေမှမသိဘူးထိမ့်ချုပ်လို့မရတော့စိတ်တွေပြန်လည်နေတတ်တယ်ဒါဩရိသရဲ့ဘောမိချိုထားတဲ့ပြာပုံလေးတစ်ခုပုံမှာဘယ်ကလေးပြစ်တယ်လိုက်တော့ပြာပုံလေးတွေအနှံ့အပြားလဲစင်သွားတယ်မိမိစိတ်ကလည်းပဲဘယ်ကိုရည်လို့မဟုတ်ပြင်တယ်ဘာကိုတွေးနေတယ်လို့မဟုတ်ပြင်တယ်စူးစီးလို့မရနိုင်ပဲလေပြန်ပြင်နေတာမျိုးရှိတတ်တယ်ဒါဩရိစာရဲ့ဘောပဲကောကောစာရဲ့ဘောညာတော့မိမိရဲ့မိမိစိတ်ထဲမှာမလုံးတဲ့မလုံးထိုက်တာလေးတွေလုံးမိတယ်ဆိုပြီးတော့အဲ့ဒီလုံးမိတဲ့ပြုတ်မှုမိတဲ့အပြုတ်မှုလေးတွေကိုတွေးပြီးတော့စိတ်မကောင်းဖြစ်နေတာပြော။အပြုတ်တဲ့အလုပ်လေးတွေကမပြုတ်မိဘူးဆိုပြီးတော့ပြုတ်တဲ့ဓာတ်လေးကိုမပြုတ်မိဘူး။ဟိုတရားချုပ်ရင်းသွားတယ်ဆိုပြီးတော့စိတ်မကောင်းဖြစ်နေတာပြော။ဓာတ်လေးတွေဟာကောကောစရဲ့ဘောပါပဲ။ကောကောစနဲ့ဩဒိစကိုတွဲပြီးတော့ပြန်ထားခြင်းကောကောစသဘောပေါ်လာရင်လည်းဩဒိစဆိုတဲ့ပြန်လည်မှုတွေဖြစ်နေတာပဲ။ဩရိသဆိုတဲ့ပြန်လည်မှုတွေဖြစ်နေရင်လည်းပဲကောကောစဆိုတဲ့ဟိုတွေးဒီတွေးဟိုတွေးဒီတွေးအမြင်မပြတ်ဖဲနဲ့တွေးနေတယ်ဖြစ်လာတတ်တာပဲအဲ့ဒီနှစ်ခုဟာတစ်ခုနဲ့တစ်ခုမျှီပြီးတော့ဖြစ်တတ်တာဆိုတော့သူတို့နှစ်ခုကိုတွဲပြီးတော့ဩရိသကောကောစနိဝရဏတို့ဒီလိုပြထားပါတယ်အဲ့ဒီသဘောလေးတွေပေါ်လာပြီးဆိုရင်စိတ်ကိုလျှော့ချလိုက်စိတ်ကိုတင်မထားတော့စိတ်ကိုတင်မထားပဲစိတ်ကိုလျှော့ချထားစိတ်ကိုညင်သက်အောင်အချားနည်းနဲ့လုပ်ယူလို့မရဘူးစိတ်ကိုလျှော့ချလိုက်မှရတယ်ဘာကိုမှအာရုံမပြုတ်တော့ပဲနဲ့ဘာကိုမှတတိမထားတော့ပဲနဲ့ဘာကိုမှဘယုံမဆိုင်တော့ပဲနဲ့ပဂတိအနာယူတဲ့သဘောမျိုးစိတ်ကိုလျှော့ချတာအဲဒီတော့စိတ်ကိုလျှော့ချပလိုက်ရင်ပြန်နေတဲ့စိတ်ကလေးတွေကပြန်ပြီးတော့စူးစီးလို့ရပါတယ်။စိတ်တဲနေပို့ပြီးတော့ပြန်နေလေပြန်နေလို့တဲနေပို့ပြီးတော့ပြန်နေလေလက်ဆောင်မတတ်တော့ဒီလိုလေးများဖြစ်လာပြီးဆိုရင်စိတ်ကိုတင်းမထားရဘူး။စိတ်ကိုလျှော့ချထား။အလိုဆန္ဒလေးတွေဘာတစ်ခုကိုမှစီရမ်းမတင်ရဘူး။ဝိရိယကိုလည်းလျှော့ချပါလား။စိတ်ကိုလျှော့ချပါလား။စိတ်ဟာအလိုလိုနေသက်သွားအဲ့ဒါညင်သက်သွားပြီဆိုတော့အတွေးလေးတွေမရှိတော့အတွေးလေးတွေမရှိတော့တယ်မလုံးတဲ့မလုံးတဲ့ဓာတ်ကိုလုံးမိတယ်လုံးမိရင်စိတ်မကောင်းဖြစ်တယ်လုံးတဲ့လုံးတဲ့ဓာတ်ကိုမလုံးရသေးဘူးမလုံးဖြစ်သေးဘူးမလုံးဖြစ်တော့စိတ်မကောင်းဖြစ်တယ်ဆိုတော့အတွေးလေးတွေလည်းညင်သွားတယ်ညင်သွားတယ်အဲ့ဒီညင်သွားတဲ့အချိန်မိမိရဲ့တဏ္ဍာမှာဖြစ်လာတဲ့ပဂရိအေးချမ်းနေတဲ့စိတ်ညင်သက်နေတဲ့စိတ်တည်ကြည်နေတဲ့စိတ်ကလေးကိုတတိကပ်ဖြစ်ဖြစ်ရှိပေးလိုက်။အဲ့ဒါလည်းဖြစ်ဖြစ်ရှိပေးလိုက်နိုင်တယ်။အတွေးအာရုံစီကိုစိတ်ပြောင်းတော့။ဒီလိုမှမဟုတ်ရင်အတွေးအာရုံမျိုးမျိုးစီကိုစိတ်ရောက်နေမယ်။အတွေးအာရုံမျိုးမျိုးစီကိုစိတ်ရောက်နေတဲ့အတွေးတော်စိတ်ဖြစ်နေပါလေ။စိတ်တွေပူလောင်နေမယ်။ပူလောင်နေလို့ရှိရင်လည်းစိတ်တွေတင်းကျလာမယ်။မုန်းကျလာမယ်။အသက်ရှူကျလာမယ်။ပင်ပန်းလာမယ်။ခေါင်းတွေကိုက်လာမယ်။ အမျိုးမျိုးသောမဖြစ်သင့်မဖြစ်ထိုက်တဲ့ဝေဒနာတွေပေါ်လာတတ်တယ်။ဒါကြောင့်ပရမသုံးစိတ်ကိုလျှော့ချတာ။ဒုတိယစိတ်ကလေးငြိမ်သွားပြီဆိုရင်အဲ့ဒီငြိမ်လာတဲ့စိတ်ကလေးကိုကြည့်ပြီးတော့ဝင်နေထွက်နေတဲ့ကိုယ်တော်လည်းကောင်းတွေးနေတဲ့တွေးလေးကိုယ်တော်လည်းကောင်းဖြစ်ပြရှုပ်ပေးလိုက်ပါ။အဲ့လိုလည်းရှုပ်ပေးလိုက်ရင်အတွေးလေးတွေရရပြီးတော့စိတ်ကလေးငြိမ်သက်သွားပါလိမ့်မယ်။အဲ့ဒီအတွေးလေးတွေရဲ့ငြိမ်သက်နေတဲ့စိတ်ကလေးတွေရဲ့ဖြစ်ပြကဒုက္ခသစ္စာဝင်နေထွက်နေတဲ့ကိုရှုပ်ရင်လည်းဝင်နေထွက်နေရဲ့ဖြစ်ပြကဒုက္ခသစ္စာသိနေတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်ပါတယ်။အဲဒီလိုမဂ္ဂသစ္စာဖြစ်လို့မဉ္ဇဉ်လေးတွေပေါ်လာပြီဆိုရင်အဲဒီမဉ္ဇဉ်ကနိဗ္ဗာန်ကိုဥတည်ပြနိုင်ပါလေ။နိဗ္ဗာန်ကိုရောက်စေနိုင်ပါလေ။နောက်တစ်ခါတော့ဘာငါကဝိသိကိစ္စနိဗ္ဗာန်။ဝိသိကိစ္စနိဗ္ဗာန်ဆိုတာတန်တရားလေးတွေပါပဲ။တန်တရားဆိုတာမျိုးမျိုးရှိတယ်။တရားပေါ်မှာတန်တရားဖြစ်တဲ့တရားပေါ်မှာတန်တရားဖြစ်တဲ့သံဃာပေါ်မှာတန်တရားဖြစ်တဲ့အစသဖြင့်အဲ့ဒီလိုမျိုးမျိုးသောတန်ရာလေးတွေပေါ်လာပြီဆိုရင်လည်းဒါတွေးစိတ်ချက်မှရှင်ပြီးတော့ပေါ်နေတာပါပဲတွေးစိတ်ကိုတတိလေးနဲ့ကပ်ပြီးတော့ဖြစ်ဖြစ်ရှုတခါတခါကြတော့ဒါဒီလောက်ကြိုးစားနေပါရဲ့အခုတတိကိုတရားမရနိုင်ဘူးဘယ်လိုအဟံတားတွေကရှိနေလို့ပါလဲဘယ်လိုတောက်ချက်တွေပဲရှိနေလို့ပါလဲဆိုပြီးတော့ဒီပုံမှာလည်းမဆုံးဖြတ်နိုင်တဲ့တန်တရားလေးတွေဖြစ်နေတတ်ပါလေ။တချိန်သောကာလတုန်းကပဲမာရွေးမှုတစ်ခုခုပြုလုပ်ခဲ့ဖို့တို့ဒီတရားမရနိုင်တာလား။စသဖြင့်။ဟောမိမိအားထုတ်နေတဲ့ဓာတ်စဉ်တွေကပဲပါနေလို့တရားမရနိုင်တာလား။စသဖြင့်ဒီလိုအတွေးလေးတွေဝင်လာတတ်တယ်။အဲ့ဒီအတွေးလေးတွေဝင်လာရင်ဒါတန်တရားဆိုတာဝိသိကိစ္စပဲ။အဲ့ဒီဝိသေကိစ္စဆိုတဲ့တန်တရားလေးတွေဟာတွေးစိတ်ချက်ပါမိပြီးတော့ဖြစ်နေတာ။အဲ့လိုဆိုရင်လည်းပဲဘာတန်တရားမှမဖြစ်အောင်တွေးစိတ်ဆိုတဲ့မိမိရဲ့တဏ္ဍာမဖြစ်တဲ့ဝိသေကိစ္စနဲ့ရှင်နေတဲ့စိတ်ကလေးကိုဖြစ်ပြရှုပြလိုက်ပါ။တတိယကထာပြလိုက်ပါ။အော်ဒီစိတ်ကလေးဖြစ်နေပြီတွေးစိတ်ကလေးဖြစ်နေပြီတန်တရားစိတ်ကလေးဖြစ်ပြီဆိုပြီးတော့တတိလေးကပ်ပြီးတော့အမာလေးလေးနဲ့စိုက်ကြည့်ပြလိုက်ပါစိတ်ကလေးတွေထင်ထားအောင်မယ်ဆိုရင်တော့သူလည်းပဲစိတ်တွေပူပန်ပြီးတော့ဘလို့မှသမာဓိရနိုင်မှာမဟုတ်ဘူးဒါကြောင့်အဲ့ဒီကျွေးစိတ်တောစိတ်ကလေးတန်တရားစိတ်ကလေးဖြစ်လာရင်လည်းစိတ်ကိုလျှော့ချတာစိတ်ကိုလျှော့ချတာမရတဲ့မရတဲ့တိတ်လို့မရတယ်ရသင့်တဲ့အချိန်ရမှာပေါ့ရကျင်တဲ့ဆန္ဒကလေးတွေလည်းမဖြစ်စေနဲ့ကမေသနာဝရဏပဲကြောင့်ပါအောင်စဉ္ညတာမရလို့စဉ္ညတဲ့သဘောလေးတွေဒါလေးလည်းမဖြစ်စေနဲ့ယာဘာဒဝရဏပဲကြောင့်ပါအောင်အဲမလို့တဲ့မလို့လိုက်တာကိုလုံးပြီးလို့များလားဆိုတဲ့အတွေ့အကြုံမဝင်စေနဲ့ဟောရိသကမုစာဝရဏပဲကြောင့်ပါအောင်အဲ့တော့ဒီနိဝရဏတွေဟာတစ်ခုနဲ့တစ်ခုဟာဆက်သွယ်နေတာဖြစ်တော့အဓိကကမိမိရဲ့တွေးစိတ်တောစိတ်ချမ်းမှာဒီနိဝရဏကိုအာရုံဝင်နေတာ။အဲ့ဒါတော့ဖြစ်လာပြီဆိုရင်ဘလို့မှစိတ်ကိုလျှော့ချထားလို့မရဘူးဆိုရင်ဝင်နေထွက်တဲ့ကိုကြည့်။ဝင်နေထွက်လေကြည့်ရုံကြည့်လို့မှဘလို့မှစိတ်တွေငြိမ်သက်အောင်လုပ်မရဘူးဆိုရင်ဉာဏ်လုံးကလေးဖွင့်ရှိပေးလိုက်။တမင်းနဲ့မင်းနဲ့တော့စိတ်ကိုဖြည့်ပေးလိုက်စိတ်ကိုလျှော့ချပေးလိုက်။ပြီးတော့မှဉာဏ်လုံးကလေးပြန်ပေးပြီးတော့ပြန်ရှိအလိုလိုစိတ်ဟာပျော်ပျော်ပါပါလေစိတ်ကလေးလိုလိုတည်ငြိမ်တော့ပါလေအဓိကကတော့မိမိရဲ့စိတ်အแทမှာမလိုလားတဲ့မဖြစ်တဲ့အတွေးလေးတွေမပေါ်ဖို့ပါအဲ့ဒီအတွေးကလေးတွေပေါ်လာရင်အတွေးကလေးကိုဖြစ်ဖြစ်ရှုကြည့်နိုင်အောင်ရှုနိုင်ရရှုမရှုနိုင်ရဝင်နေထွက်နေကိုကြောင်းကြည့်သူ့ကိုဥပေက္ခကူထားဝင်နေထွက်နေကြောင်းကြည့်တော့မှဘလို့မှအဆင်မပြေဘူးဆိုရင်တော့ဉာဏ်လုံးလေးဖွင့်ပြီးတော့ခေတ္တနေပြီးတော့ပြောင်းမိတ်ကိရိယာကိုပြောင်းနေတယ်ပြောင်းပေးတာအဲ့ဒီလိုစိတ်ကလေးကိုပြောင်းလဲပြီးတော့ရှုမှတ်ပွားများသွားမှဆိုရင်မဉာဏ်လေးတွေလည်းဖြစ်ပေါ်လာနိုင်ပါတယ်အရင်းကြီးဆုံးကတော့ဘယ်နိဗ္ဗာန်ပဲပေါ်ပေါ်နိဗ္ဗာန်ပေါ်မှသိတယ်အတိ
တတိယကထာပုဒ်ပဲပေါ်လာတဲ့အတွင်းလေးကိုတမာရီလေးနဲ့စိုက်ကြည့်ပေးနိုင်ဖို့ပဲစိတ်ကိုစူးစိပေးနိုင်ဖို့ပဲအဲဒီလိုတတိယနဲ့တမာရီနဲ့ပြည့်စုံလာပြီဆိုတော့ပညာလေးနဲ့ဆက်လက်ပြီးတော့ရှုမှတ်ပေးပါကြရမှာဒါကြောင့်ဝိပဿနာရှုတဲ့လုပ်ငန်းမှာဣဝရဏတရားကိုအရှာပြဖို့ဆိုတာဟာလည်းပဲတတိယသမာဓိရဲ့ပညာရဲ့ဆိုတဲ့တရားသုံးမျိုးဟာသိဖို့အရေးကြီးတဲ့အတွက်တတိယကထားပါသမာဓိလေးနဲ့စိုက်ထားပေးပါပညာဉာဏ်လေးနဲ့စုဆိုင်ပြီးတော့ကြည်ပေးပါလို့တိုက်တော်လိုက်ပါ